ကခုလိုမျိုးဘင်္ဂလားဒေ့ဆိုရဘက်ကကျုံးကလေးစီကိုဒီဒုက္ခတွေတွေကိုပြောင်းရွှေ့ပေးဖို့ပြင်ဆင်နေတဲ့အပေါ်မှာရိုဟင်ညာဒုက္ခတွေရဲ့သဘောထားဘယ်လိုရှိသလဲဆိုတာကိုလည်းတစ်ဆက်တည်းတင်ပြကြပါမယ်။ဘင်္ဂလားဒေ့ဆိုရဘက်ကမိုးကုံရင်ပြောင်းရွှေ့နေရချထားမယ်ဆိုတဲ့ဘဟန်ဆန်ချာကျုံးဘော်ကိုအတင်းကျပ်ပြောင်းရွှေ့ပေးမှာကိုဘင်္ဂလားဒေ့နိုင်ငံကိုရောက်နေတဲ့ဒု dukkha de sakhan ni rohingya dukkha de di ga pyo ba de dukkha de di ko sat twe mi myan tha da na sin ma shin
Bangladesh နိုင်ငံကဒုက္ခသည်စခန်းနေတဲ့တင်းချီပြီးခိုးလို့ရောက်ရှိနေတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုအခုနှစ်မိုးရာသီကုန်ရင်ဘင်္ဂလားပင်လယ်အော်အတွင်းကဗဟန်စန်ချားဆိုတဲ့ကျွန်းပေါ်မှာပြောင်းရွှေ့ထားမဲ့အကြောင်းဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ကပြီးခဲ့တဲ့သတင်းပတ်ကကြေညာခဲ့တဲ့အပေါ်လူခွင့်ရေးအဖွဲ့တွေဘက်ကစိုးရိမ်တကြီးကန့်ကွက်နေကြသလိုပဲရိုဟင်ဂျာဒုက္ခသည်တွေဘက်ကလည်းသူတို့ကိုပို့ဖို့စီစဉ်နေတဲ့ဘင်္ဂလားဒေ့ရှ်အစိုးရရဲ့အစီအစဉ်ကိုငြင်းဆန်ပါတယ်သူတို့ကိုပို့မယ်လို့ပြင်ဆင်ထားတဲ့အဲ့ဒီကျွန်းဟာပင်လယ်ပြင်ကြီးတွေကတပ်မှုကျွန်းတစ်ခုဖြစ်တယ်လို့ရေလွှမ်းမိုးတဲ့အနေထားဖြစ်တာမို့ကလေးငယ်တွေပါဝင်တကြီးရွယ်အိုတွေနဲ့ဒုက္ခသည်တွေအတွက်အသက်အန္တရာယ်စိုးရိမ်ရပြီးလုံခြုံစိတ်ချမှုမရှိတဲ့အပြင်ကဘာကြီးနဲ့ပါအဆက်အသွယ်ပြတ်တောက်သွားမဲ့အရေးကြောင့်မတော်လို့ကြဘူးလို့ဒုက္ခသည်စခန်းနေမှာခိုးလုံနေထိုင်သူတွေကပြောပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်ဘဇာအနီကဘာလူခါလေးဒုက္ခသည်စခန်းနေရိုဟင်ဂျာဒုက္ခသည်ကိုမျိုးတန်ကသူတို့ကိုကျုံးကိုပို့မဲ့အစီအစဉ်ကိုကြားသိရချိန်မှာတော့ဒုက္ခသည်တွေအနေနဲ့ဘသူမှမတော်လို့ကြဘူးလို့အခုလိုပြောပြပါတယ
်အဲ့ဒီဘက်ကိုကျန်းကျန်းနေစင်တကယ်အမရရှိနေလို့ကျွန်တော်တင်ပါတယ်အဲ့ဒီကျန်းကတော့တကယ်ရေများရင်ရေလွှဲနိုင်တဲ့ရှင်မျိုးဖြစ်တယ်လို့ကျွန်တော်ကြားဖို့ရတယ်အဲ့ဒါကြောင့်ဒီဒုက္ခတွေတော့အဲ့ဒီကကျန်းကျန်းနေစင်တကယ်အမရရှိနေတယ်အဲ့ကြောင့်မလို့ဒီဒုက္ခတွေမှာအဲ့ကျုံးကိုကျန်းကျန်းနေတိုင်ဖို့ဆရာမရှိပါဘူးအဲ့ဒီကတော့ကျွန်တော်အစတဲ့ကျတာရောတော့လာရောတော့လာတော့တကယ်အများကြီးကတ်ချင်နေကျုံးနေတယ်ဒီလိုအကြကုနာကကျေးဇူးလို့အန်ဒရီဂျင်းနိုင်တဲ့ဟိုကျွန်းကြီးလေးဖြစ်ပါတယ်အဲ့ဒါကြောင့်မလို့တကယ်အစပ်ပလက်ကင်းနိုင်ပြီးတော့လာရတာတကယ်ကတဲ့ပြင်းနေတယ
်ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်ဘဇာအနီကုတုပလောင်ဒုက္ခသည်စခန်းမှာနေထိုင်တဲ့ရိုဟင်ဂျာဒုက္ခသည်ဥမ္မောင်မောင်ကလည်းသူတို့ကိုဘင်္ဂလားဒေ့ရှ်အစိုးရဘက်ကအတင်းကျပ်ပို့ဆောင်မှာကိုစိုးရိမ်နေကြပြီးတော့သူတို့မသွားချင်ကြတဲ့အကြောင်းစခန်းတာဝန်ရှိသူတွေနဲ့ကုလသမဂ္ဂအဖွဲ့အစည်းတွေကိုတောင်းဆိုထားတယ်လို့ပြောပြပါဗျ။အဲ
့ဒီနေရာကိုပြောင်းလဲရမှာသူတို့ဆိုရင်ကျွန်တော်ကမသွားဘူး။ဘာကြောင့်လဲဆိုတော့အဲ့ဒီမှာဘဝမကန်ချားလည်းမရှိဘူး။ကျွန်တော်တော့လာမလဲဟိုမရှိဘူး။အဲ့ဒီမှာရှိတဲ့လူတွေကတော့အခုအဲ့ဒီတောင်းရလူနေတဲ့ကျောင်းနေမှာဟုတ်ပါဘူးကျွန်တော်တို့တော့စစ်ပါကအဲ့ဒီပါကိုကျောင်းကျောင်းပဲဆိုပြီးတော့ supporter တွေကလောလောဆယ်မရှိဘူးကျောင်းကျောင်းဆိုရင်အဲ့ဒီမှာလူတွေကဘဝအမကန်ကမရှိဘူးအဲ့ဒီမှာသွားလာခွင့်လည်းမရှိဘူးအဲ့ဒီကျောင်းပေါ်မှာကျွန်တော်ကဘယ်လိုသွားနိုင်မှာလဲဟုတ်ကျွန်တော်ကတော့လောလောဆယ်မသွားချင်တာ support တော့ဒီရှိတဲ့လူတွေကတော့တာမြတယ်မြတယ်လို့သူကနေရာတခုချပေးမယ်ဆိုလို့ချင်းသူကအဲ့ဒီကျောင်းပေါ်မှာသူတို့နေရာတွေပါရစီလောက်တာကျွန်တော်လည်းသိရတယ်ဒါပေမဲ့ကျွန်တော်တကယ်မကြည့်လို့ကန့်ကွက်တာလည်းရှိတယ်ဒါပေမဲ့သူတို့ဆရာဗမာအချွန်ကြတွေပါတယ်ကျွန်တော်ဆရာလောလောဆယ်ဗမာတိချနေရာရှိခဲ့ပါဘူးအခုထိ
အခုလက်ရှိအခြေအနေမှာတော့မြန်မာအစိုးရဘက်ကမွတ်စလင်ဒုက္ခသည်တွေအဖြစ်သုံးလုံးပြီးရိုဟင်ဂျာလို့နိုင်ငံတကာကခေါ်ဝေါ်တဲ့တိမ့်ချီတဲ့ဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာဒုက္ခသည်တွေနေရာရင်းကိုပြန်လာနိုင်ရေးဘင်္ဂလားဒေ့ရှ်အစိုးရမြန်မာအစိုးရနဲ့ကုလသမဂ္ဂအဖွဲ့အစည်းတွေပူးပေါင်းဆောင်ရွက်နေကြဆဲဖြစ်ပါတယ်လက်တလုံးမှာတော့မုတ်တုံမိုးရာတီမှာရာတီဥရုဆိုးဝါးလို့တဲ့အနေထားကြောင့်တောင်ကုန်းတွေပေါ်မှာနေထိုင်တဲ့ဒုက္ခသည်စခန်းတွေအတွင်းမြေပြိုကျပြီးတော့ဒုက္ခသည်တွေနေထိုင်ရာတဲတချို့ပျက်စီးတာကြောင့်အမိုးကာကအရေးတကြီးလိုအပ်တယ်လို့အရေးပေါ်ရွှေ့ပြောင်းမှုတွေလုပ်နေရဆဲဖြစ်ပြီးတော့တကယ်လို့များမိုးကုံလို့သူတို့ကိုဒီကျိုးပေါ်ကိုရွှေ့ပြောင်းပေးလိုက်မယ်ဆိုရင်အခြေအနေဟာဒီထက်ပိုဆိုးရိမ်စရာအနေထားဖြစ်သွားနိုင်တယ်ဆိုပြီးလဲဒုက္ခသည်တွေဘက်ကစိတ်ပူပေနေကြတာဖြစ်ပါတယ်
ရှင်